ရခိုင်ပြည်နယ်ဘူးတိတောင်မြို့သိန်းတိုက်ပွဲမှာဒေသခံရိုဟင်ဂျာတွေတိုက်ခတ်ခံခဲ့ရကြောင်းဆွဆွဲချက်တွေအပေါ်ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA အာရခတပ်တော်ကညှင်းဆိုလိုက်ပါတယ်ဘူးတိတောင်ကစစ်ကောင်စီတပ်စခန်းတွေကိုတင်းပိုက်ထိ ंछ ုံလက်ကြောင်း AA အဖွဲ့ကကြီးညာပြီးနောက်ရိုဟင်ဂျာတွေကိုအတင်းအကြပ်မောင်းထုတ်တာနေအိမ်တွေမိရှူတာခံခဲ့ရတဲ့ကြောင်းရိုဟင်ဂျာအရေးလှုပ်ရှားသူတွေကပြောဆိုခဲ့ကြတာပါဘူတီတောင်မြို့မှာရှိတဲ့စစ်ကောင်စီတပ်စခန်းအားလုံးကိုတင်ပက်လိုက်နိုင်ပြီဖြစ်ကြောင်း AA ကမနစ်မေလ18ရက်နေ့မှာကြေညာခဲ့ပါတယ်ဘူတီတောင်အပါအဝင်ရခိုင်ပြည်နယ်ကတိုက်ပွဲတွေအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးဘူတီတောင်နဲ့အနီးဝန်းကျင်ဒေသတွေမှာဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းရိုဟင်ဂျာတွေကို AA ကပြစ်မှတ်ထားခဲ့တယ်လို့ရိုဟင်ဂျာအရေးတက်ကြွလှုပ်ရှားသူတချို့ရဲ့စွပ်စွဲပြောဆိုမှုတွေထွက်ပေါ်ခဲ့တာကိုတော့မဟုတ်မှန်ကြောင်းအဖွဲ့ပြောခွင့်ရခိုင်တုခါကိုကိုကာဘီရိုက်တာသတင်းကဖော်ပြပါတယ်ဘူတီတောင်ခြေဆိုင်ခမရ393တိုက်ရင်ကို AA သိမ့်ပိုက်ရှင်းလင်းစဉ်စစ်ကောင်စီက3ရက်ကြာအစာရေစာမကြွေးပဲဖမ်းဆီးပိတ်လောင်ထားတဲ့ခရူချောင်းမွတ်စလင်ကြီးရွာကကလေးငယ်တွေအပါအဝင်မွတ်စလင်အမျိုးသားအမျိုးသမီးစုစုပေါင်း35ရာခိုင်ကိုကယ်ထုတ်တဲ့ရုပ်သံမှတ်တမ်းကို AA ကထုတ်ပြန်ခဲ့ပါတယ်။အာရခတပ်တော် AA အနေနဲ့ရခိုင်မှာလူမျိုးဘာသာမခွဲခြားပဲအားလုံးကိုအကာအကွယ်ပေးသွားမှာဖြစ်တယ်လို့ AA စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကသူ့ရဲ့လူမှုကွန်ရက် X စာမျက်နှာမှာမေလ18ရက်နေ့စနေနေ့ကပြောထားပါတယ်။တရုတ်နိုင်ငံရဲ့ဂျာဝင်ဆောင်ရွက်ပေးမှုနဲ့စစ်ကောင်စီနဲ့ AA အကြားပြီးခဲ့တဲ့မေလ15ရက်နေ့ကတရုတ်နိုင်ငံကုမင်းမြို့မှာတရားတွေ့ဆုံခဲ့ကြပေမဲ့ရလဒစုံတရားမရပဲပြည်ဆုံးသွားခဲ့တယ်လို့ရခိုင်ပြည်နယ်နေရာအတော်များများမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်ခင်ဗျာ။